ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ညက်ဒေသရဲ့အဓိကယထာလန်းဆုံးဖြစ်တဲ့လီမင်းမြို့ကိုသိမ်းပိုက်လိုက်ကြောင်းရုရှားစစ်တပ်ကကြေညာလိုက်ပါတယ်
В результате совместных действий подразделений Народной милиции Донецкой Народной Республики
Донецкий дистриктный Россия тапфэри пубамби лемэмё го тку лон Юкрэйн амьёдаи вади рю е лэаок га ни лумьяо кэтин лайн най ба би лу Россия кагвэе вэни дана га сэнэни га пьё со лай ба ре лемэмё го тэй пай лай дэ атвэ Донбас дета ма Россия е тозит рю нао сэн тэт ла най до ма фит ба ре Россия лэаок чаоу тоа дэ мьё ха ယူကရိန်းတပ်တွေထိန်းချုပ်ထားတဲ့ Donbas ဒေသကအကြီးဆုံးမြို့ဖြစ်တဲ့ Severo Donetsk မြို့ရဲ့အနောက်ဘက်ကီလိုမီတာ40ပဲဝေးပါတော့တယ်။အခုခါမှာအဲ့ဒီမြို့ကိုရုရှားတပ်တွေကအပြင်းထန်ထိုးစစ်ဆင်နေပါတယ်။ Luhansk ဒေသရဲ့အုပ်ချုပ်ရေးမှူးကတော့ရုရှားတပ်တွေဟာအဲ့ဒီမြို့တဲကိုတောင်ဝင်လာပြီလို့ပြောပါတယ်။ရုရှားတပ်ဖွဲ့တွေဒီဒေသကိုသိမ်းပိုက်နိုင်မယ်ဆိုရင်ရုရှားအတွက်နိုင်ငံရေးအရာထူးခြားတဲ့အောင်မြင်မှုတရားဖြစ်လာနိုင်တယ်လို့ကျူးကျော်စစ်နဲ့ပတ်သက်လို့ရုရှားလူထုကိုအကြောင်းပြစရာရာသွားနိုင်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။အရှေ့ပိုင်းဒွန်ဘတ်ဒေသဟာယူကရိန်းနိုင်ငံရဲ့စစ်မှုလုပ်ငန်းအချက်အချာဒေသဖြစ်ပြီးရုရှားဟာယူကရိန်းမှာလူမျိုးသုံးတပ်ဖြတ်နေတယ်လို့ယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်ခင်ဗျာ။